တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားရကတိမ်မာမှုတွေပေါ်ပေါက်နေတဲ့ကိစ္စမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဂျာဝင်ဖြစ်ရှင်းပေးဖို့တရုတ်နဲ့ဗီယက်နမ်နိုင်ငံတွေကအကူအညီတောင်းခံခဲ့ရပါတယ်။နိုင်ငံစလုံးကပိုင်ဆိုင်ကြောင်းအသီးသီးပြောဆိုထားကြတဲ့ရေပိုင်နယ်ထဲကတရုတ်နိုင်ငံရဲ့ရေနံတူဖော်ရေးလုပ်ငန်းတွေကိုဗီယက်နမ်နိုင်ငံကဥပဒေမဲ့တင်းကျပ်နှောက်ယှက်နေတယ်ဆိုပြီးတရုတ်နိုင်ငံကကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုတင်ပြခဲ့တာပါ။စာထဲမှာတော့တရုတ်နိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုဗီယက်နမ်နိုင်ငံကချိုးဖောက်ခဲ့တယ်လို့တရုတ်လူထုမားတွေကိုလည်းအကြီးအကျယ်ချင်းချောက်မှုတွေရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်သမ်းမကြီးဝမ်မင်းကပြောဆိုခဲ့ပါတယ်။နောက်ပိုင်းမှာဗီယက်နမ်နိုင်ငံကအတွင်းရေးမှူးချုပ်ထံအလားတူစာတစ်စောင်ပေးပို့ခဲ့ရမှာတော့တရုတ်နိုင်ငံဟာဗီယက်နမ်ရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုချိုးဖောက်နေတဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့ရေနံတူဖော်ရေးလုပ်ငန်းတွေနဲ့သင်္ဘောတွေကိုပြန်လည်ရုပ်သိမ်းဖို့လည်းတောင်းဆိုခဲ့တာပါ။ဒေသတွင်းမှာတည်ငြိမ်မှုရှိစေဖို့နဲ့ရေကြောင်းဆိုင်ရာကိစ္စရပ်တွေကိုကန့်တွဲဖြစ်ရှင်းဖို့နှစ်နိုင်ငံကြားဆွေးနွေးပြောဆိုနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့လည်းဗီယက်နမ်နိုင်ငံကတိုက်တွန်းခဲ့ပါတယ်။တရုတ်နဲ့ဗီယက်နမ်နိုင်ငံကပေးပို့တဲ့စာရေးထဲမှာတော့ကုလသမဂ္ဂရဲ့1982ခုနှစ်ပင်လယ်ပြင်ဆိုင်ရာဥပဒေပါဝင်နိုင်ငံတကာသဘောတူညီချက်တွေကိုကူကထားကြပြီးတင်ပြချက်တွေကိုကုလသမဂ္ဂဖော်ဝင်တမ်းပြည်တွေကြားဖြန့်ဝေဖို့လဲအတွင်းရေးမှူးချုပ်ကိုတိုက်တွန်းထားကြပါတယ်။